တရုတ်နိုင်ငံယွန်းနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့မှာကိုဗစ်စီးနှင်းတွေထပ်တိုးထားလို့မြန်မာလူသားတွေပိုးပြီးအခက်တွေ့နေရပါတယ်။မြန်မာတွေအနေများတဲ့ရွှေလီနဲ့ကျေကောင်မြို့တွေမှာအသွားအလာကန့်သက်ထားပြီးအဲ့ဒီမှာရောက်နေတဲ့မြန်မာတွေလည်းအလုအကိုင်အခက်ခဲတွေရှိနေတာပါ။ကိုဗစ်စီးကန်းတွေကြောင့်မြန်မာရွှေပြောင်းလူသားတွေဘလို့ရက်တည်နေရတယ်လဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုညလပိုင်းကပြောပြမှာပါရှင်။
ကိုဗစ်ကရောဂါကူးစက်မှုတွေပြန့်ဖြစ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲကရွှေလီနဲ့ကျေခေါင်မြို့တွေမှာကပ်ရောဂါစီးမြင်းတွေထပ်တိုးလိုက်ပါတယ်။အရင်ထဲကအသွားအလာကန့်သက်ထားတဲ့မြို့တွေမှာကိုဗစ်စီးကန်းတွေထပ်တိုးလိုက်တာကြောင့်မြန်မာနိုင်ငံဘက်ကအလုပ်သမားတွေအတော်လေးအခက်ကြုံနေရပါတယ်။အိမ်ခန့်တစ်ခန့်မှာလူနှဦးသာနေထိုင်ဖို့နဲ့အိမ်ကနေထိုင်သူတွေအဆင်ပြေတိုင်ရမယ်လို့တတ်မှတ်ထားပြီးဒါတွေကိုလိုက်နာဘူးဆိုရင်ဇွန်လ15ရက်နေ့ကနေစပြီးဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ရွှေလီမြို့ကူးစက်ရောဂါတားဆီးရေးနဲ့ထိန်းချုပ်ရေးလုပ်ငန်းဌာနချုပ်ကကြေညာထားပါတယ်။အဲ့မှာနေထိုင်တဲ့မြန်မာလူသားတွေအနေနဲ့ကပ်ရောဂါထက်အလုပ်တွေပိတ်ထားလို့နေထိုင်စားသောက်ရေးအခက်အခဲတွေရှိနေတယ်လို့ဂျဲခေါင်မာနေတဲ့မရွှေစင်က VOA ကိုပြောပါတယ်။
ဒီမှာတော့ယောဂနဲ့ပတ်သက်ရင်တော့အကုန်လုံးသိချရရတယ်ညအများအားဖြင့်စစ်ပေးနေရတော့လေစစ်ခိုင်းနေရဆိုတော့အဲဒါကကွယ်ကြီးလေးထိုးပြီးဆိုတော့လေစိတ်စိတ်ပူကြပါရှိနေတယ်ဒီထက်မှာတော့လေဒီဖက်ချက်ကောက်ဖက်အချောမှာတော့ဒါပေမဲ့အလုံးလုံးမရဘူးပေါ့လေအဲ့လိုပြောရမှာပေါ့အလုံးမရှိဘူးကိုဗစ်ကြောင့်မလို့အဲ့လိုထိန်းချုပ်ထားတယ်ပေါ့နော်အဲ့ဒါဆိုထပ်ခုတော့အလုံးပေါင်း၄လပိတ်တယ်၄လပိတ်ရဆိုရင်အခုက3လခွဲတော့ကျနေပေါ့အခု6လပိုင်းအကုန်9လပိုင်းအကုန်ပြီးဆိုတော့ထားပါပေါ့နော်အဲ့ဒီကောက်ဖက်ကိုအဲ့ဒီကောက်ဖက်ကလူတွေကဘာမှလုံးလုံးမရဘူးပေါ့လေအဲ့လိုပေါ့အဓိကဒီကောင်မှာအလုပ်လုပ်တဲ့လူတွေအကုန်လုံးအဓိကဘာလို့လီခိုပြီးလောက်ရလဲဆိုတော့ကြောက်လီခိုပြီးလောက်တာရှိတယ်ပြီးလို့ရှိရင်အဲ့ဒီဟာ online shop တွေလို့ပေါ့နော် online shop ကုန်ကားတွေပေါ့နော်အဲ့ဒါတွေရှိရလေအဲ့ဆိုအခုကအဲ့မှာကုန်ထမ်းသမားတွေပါတွေရှိမှာပေါ့အဲ့လိုမျိုးပေါ့အားလုံးကအဲ့လိုလီခိုပြီးလောက်တာနေရတော့အခုကပိတ်လိုက်တဲ့စကားကိုပိတ်ထားတဲ့အပြင်ထွက်လို့မရဘူးပစ္စည်းတွေမပေးဝင်လို့ဆိုတော့ကာကိတ်တွေလည်းအကုန်လုံးဟာအလုပ်ပြုတ်သွားပေါ့နော် online shop လုပ်တဲ့လူတွေလည်းအကုန်လုံးအလုပ်မရှိတော့ပေါ့နော်အဲ့သူတို့အလုပ်မရှိတော့ကုန်ထမ်းသမားတွေလည်းအလုပ်မရှိတော့ပေါ့အဲ့လိုမျိုးပေါ့ပြီးတော့ကြောက်ဝိုင်းလည်းပိတ်ထားရဲဆိုတော့အလုပ်သမားတွေလည်းအကုန်လုံးနစ်နာတာပေါ့အဲ့လိုပေါ့
ကပ်ရောဂါဖြစ်နေချိန်အလုပ်သမားတွေစုပြုံနေထိုင်တာကိုရှော့ချဖို့ဒီလိုကန့်သက်လိုက်တာဖြစ်နိုင်တယ်လို့မြန်မာလူသားတွေကိုကူညီပေးနေတဲ့ရွှေလီလူမှုကူညီရေးအတင်းတာဝန်ရှိသူဦးစိန်တင့်ကပြောပါတယ
်တချို့ကြတော့အခန်းတွေထဲမှာနေတာလူကဟိုမှာ6ယောက်ရှိရယ်9ယောက်ရှိရယ်10ယောက်ရှိရယ်10ယောက်ရှိရယ်အဲ့လိုနေကြတာအဲ့လိုနေတဲ့အခါကျတော့လူကတို့ရှိမှာပါပါလာလည်းမသိဘူးလေဆန်းနေမှာအဲကြတော့တို့ကအရကြောင့်ကတ်တတ်ဖြစ်တာအခုကသွားလို့မရတာကျွန်တော်မြန်မာနိုင်ငံသားကိုသွားလို့မရဘူးဒီရုပ်ပြည်သားတော်မှာရွှေလီနဲ့ကျေကောင်ဒါပဲသွားလို့ရရွှေလီကရွှေလီမျိုးကံလွဲလို့ဂျန်တဲ့လူသွားလို့မရဘူးကျေကောင်မျိုးရင်းနဲ့ကသူကငေကံမရရွှေလီရောက်လာရွှေလီကနေကျေကောင်နဲ့သွားမယ်ဆိုလေရွှေလီမျိုးကံလူပဲရ
ရွှေလီနဲ့ကျေခေါင်မျိုးနဲ့နှစ်ခုကိုယူနန်ပြည်နယ်အစိုးရကဧပြီလ3ရက်နေ့ကအသွားအလာကန့်သက်ထားတာဖြစ်ပါတယ်။တစားတဲ့တစားတိုးလာတဲ့ကပ်ရောဂါစီးမြင်းတွေကြားအလုတ်ကင်တွေရက်နေပြီးဝင်ငွေမရှိတာကြောင့်မြန်မာနိုင်ငံကနေအလုတ်သွားလုတ်သူတွေစားဝတ်နေရေးမှာအခက်ကြုံနေရပါတယ်။တရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးအတွက်အဓိကသွားလာနေတဲ့နယ်စပ်ဂိတ်တွေထဲကတရုတ်နိုင်ငံဘက်ကဝင်ဖို့တခုလောက်ကိုပဲဖွင့်ထားပြီးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေပါတယ်မြန်မာနိုင်ငံသားတွေတရုတ်နိုင်ငံထဲကိုဝင်ရောက်အလုပ်လုပ်နိုင်ဖို့စီကံတင်းကြပ်ထားတာကြောင့်အရင်ကထက်ပိုခက်ခဲနေတယ်လို့ဦးစိန်တင်းကပြောပါတယ
်ကိုဗစ်စီကံရဲ့အရာဆိုလူစုအဝေးလုံးတို့မြောက်လူစုလူဝေးလုံးရင်ဖမ်းတယ်ဖမ်းပြီးရင်အဲ့ဒါပုံမှန်ဒီဘက်ကိုပြန်ပြန်ပို့တယ်ဆိုတာအဲ့ဒါတော့ဘယ်လိုရှိမှမသားဘူးအခုညီတိုင်းကလုံးမဲ့ဆိုရင်တော့မှသူတို့ကအကုန်လုံးအသေးကိုယ်တိုင်လုံးရတယ်ကွဲစားနေလို့လုံးမရဘူးတတိယကိုယ်တိုင်လာပြီးလက်မှတ်တွေရတယ်ဆက်ဆံတတိယကိုယ်တိုင်ကြည့်ရတယ်ဘယ်လိုမျိုးလုပ်လဲဘယ်စီးရင်ကြက်ကြက်ကိုလုပ်တာ
မြန်မာပြည်မှာကိုဗစ်ရောဂါစခဲ့တဲ့2020ဧပြီလကစလို့တရုတ်ဘက်ကနယ်စပ်ဂိတ်တွေကနေအဝင်အထွက်တွေကိုကန့်သက်ခဲ့ပါတယ်မြန်မာလာအိုဗီယက်နမ်နိုင်ငံတို့နဲ့နယ်နိမိတ်ထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အခုလိုတင်းကျပ်တဲ့စည်းမျဉ်းတွေထုတ်ပြန်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတွေပြန်တိုးနေပြီးဇွန်လ6ရက်နေ့ကအတည်ပြုလူနာ64ယောက်တွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကည7နာရီတည်းမှာထုတ်ပြန်ထားပါတယ်ရှင်